အာဆီယံအစည်းအဝေးကိုစစ်ကောင်စီအကြီးအကဲပို့ချုပ်မှုကြီးမေအောင်လိုင်တက်ရောက်မယ်လို့စစ်တပ်ပြောခွင့်ရသူကိုကိုကာပြီးတော့ဂျပန်နိကေအာရှန်သတင်းများတင်ကနေပို့ထုတ်နေမှာဖော်ပြပါရတယ်။အင်ဒိုနီးရှားနိုင်ငံဂျကဒါမြို့မှာကျင်းပမယ့်အာဆီယံအရေးပေါ်အစည်းအဝေးကိုပို့ချုပ်မှုကြီးမေအောင်လိုင်တက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုထားရပါ ဒီမတိုင်ခင်ကလည်းအာဆီယံအစည်းအဝေးကိုပို့ချုပ်မှုကြီးမေအောင်လိုင်တက်မယ်လို့ထိုင်းနယ်မလေးရှားနိုင်ငံခြားရေးဌာနကပြောဆိုထားပါတယ်။ပို့ချုပ်မှုကြီးမေအောင်လိုင်ဟာအာဆီယံထိပ်တည်အစည်းအဝေးကိုအွန်လိုင်းကနေတက်မယ်လို့သတင်းတွေလည်းထွက်ခဲ့တာကြောင့်လူကိုယ်တိုင်တက်မှာလားအွန်လိုင်းကတဆင့်တက်မှာလားဆိုတာတဲတဲကွယ်ကွယ်သိနိုင်ဖို့ပို့ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းနဲ့ခံပြေဆိုခြင်းမရှိပါဘူး။လက်ရှိအလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်နိုင်ငံကလည်းအာဆီယံကောင်းဆောင်တွေစစ်ကြတာမြို့မှာလာမယ့်ဆွေးနွေးကြရင်တွေ့ဆုံမယ်လို့ဒီကနေ့ပုံထုံးနေ့မှာသတင်းထုတ်ပြန်ပါတယ်။ ဝန်ကြီးချုပ်လည်းဖြစ်တဲ့ဘရူနိုင်းဆိုပါဟာဆနာဘုခရာကအစည်းအဝေးဥက္ကဋ္ဌဖြစ်တာဝန်ယူမယ်လို့သူယုံကကြေညာချက်ထုတ်ထားပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထည့်သွင်းဖော်ပြထားတာတော့မရှိပါဘူး။မြန်မာအပါအဝင်အာဆီယံအရာရှိတချို့ကတော့ဒီအစည်းအဝေးဟာမြန်မာအရေးတီးခြားလို့တဲ့ထိပ်တီးအစည်းအဝေးဖြစ်တယ်လို့အတည်ပြုပြောဆိုထားကြတာပါ။ဒီအစည်းအဝေးကိုဗီယက်နမ်ဝန်ကြီးချုပ်တ ပြောထားပါတယ်မြန်မာအရေးအာဆီယံထိပ်တီးအစည်းအဝေးကျင်းပနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာကုလသွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘုဂနာချက်ကဒါမျိုးကိုလာရောက်မယ်လို့သိရပါတယ်မြန်မာအရေးကိုအာဆီယံအသင်းကြီးအနေနဲ့ကြားဝင်ညှိနှိုင်းကိုက်တွယ်ချက်ရှင်ဖို့အိန္ဒိယတရုတ်ရောအမေရိကန်ပြည်ထောင်စုကရောကမ္ဘာကုလသမဂ္ဂအသင်းကြီးကပါထောက်ခံပြောဆိုထားကြတာပါ ပြည်တွင်းရေးဝန်ဆွဲတဲ့မူဝါဒလက်ခံထားတဲ့အာဆီယံအသင်းကြီးမှာမြန်မာအရေးဆွေးနွေးမှာဖြစ်တဲ့အတွက်ဒီအစည်းအဝေးကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖိတ်ကြားတဲ့နယ်လို့လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ AP အရှာကအစ်ဘလာ20ရဲ့နေမှာကြေညာချက်ထုတ်တိုက်တွန်းထားပါတယ်။NUG ရဲ့အသံကိုနားမထောင်မနဲ့မြန်မာအရေးကိုပြည့်ပြည့်စုံစုံဆွေးနွေးနိုင်မှာမဟုတ်ဘူးလို့လည်းကြေညာချက်မှာအကြံပြုထားပါတယ်။လူအခွင့်ရေးလှိလာဆောင်ကြီးအဖွဲ့ HRW ကတော့အာဆီယံအသင်းကြီးကမြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားထားတာချက်ချင်းတန်ရုပ်တန်ပြန်တယ်လို့ပြောပါတယ်။